ါခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်ကျွန်တော်ကျော်စောဝင်ပါ
ကျွန်တော်ကတော့ထက်အာကာပ
ါအခုရောက်ရှိလာတဲ့စာကတော့ရခိုင်ပြည်နယ်ကပေးပို့လာတဲ့စာပဲဖြစ်ပါတယ်ရခိုင်ပြည်နယ်ပုံနဲ့ကျွန်းမြို့နယ်မြို့မဈေးတထက်ကဈေးဆိုင်တွေရှိမှာအမိုက်တွေစီးကမ်းမဲ့ရှိနေပါတယ်အမိုက်တွေဟာညင်ညက်ပတ်ပတ်အမိုက်တွေဖြစ်ပြီးမီးချက်ချင်းလောင်လွယ်တဲ့အမိုက်များလည်းဖြစ်နေပါတယ်အဲဒါကြောင့်မီးရေထင်းရေအလွန်စိုးရိမ်နေရပါတယ်တဲ့ဆိုင်ကမ်းပိုင်ရှင်တွေကအမိုက်သိမ့်ဖို့စီပင်ကိုတစ်လ4,000 5,000လာစင်ကြီးပေးနေရပါတယ်တဲ့လာစင်ကြီးပေးပေမဲ့အမိုက်ကတော့လာမရှင်းပါဘူးတဲ့အဲဒါကြောင့်သက်ဆိုင်ရာလူကြီးမင်းတွေလာရောက်ရှင်းဖို့ဆိုင်ကမ်းပိုင်ရှင်တွေစုပေါင်းပြီး RFA ပေးစာကဏ္ဍကနေတင်ပြလိုက်ရတာဖြစ်ပါတယ်တဲ့ခင်ဗျာ
အခုပေးပို့လာတဲ့စာကတော့ရန်ကုန်တိုင်းဒေသကြီးကဖြစ်ပါတယ်စာထဲမှာရေးသားထားတာကတော့ရန်ကုန်မရန်ကုန်မြို့နယ်ခုနှစ်ပိုင်းမှာလုံခြုံရေးဝန်ဆောင်မှုကုမ္ပဏီရှိပါတယ်နိုင်ငံသားတယောက်ဦးဆောင်ပြီးလာရောက်ဖွင့်ထားတာပါတဲ့အမေရိကန်နိုင်ငံသားပိုင်တဲ့ဟာပါတဲ့သူတို့ကုမ္ပဏီမှာအလုပ်ခန့်တဲ့ဝန်ထမ်းတွေကိုလူမှုဖူလုံရေးကမထုတ်ပေးပါဘူးတဲ့လစာ3,200စပေးပါတယ်တဲ့အလုပ်ချိန်ကတော့တရက်ကို12နာရီဆင်းခိုင်းပါတယ်36နာရီအလုပ်ဆင်းပြီး24နာရီနားရပါတယ်တရက်ခွင့်ယူရေး9,000ဖြတ်တတ်ပါတယ်တရက်ဆက်တိုက်ခွင့်ယူရေးအလုပ်ပြောင်းခိုင်းပါတယ်လုပ်တဲ့3လကျော်ရင်လုပ်ခ36,000ပေးပါတယ်ဝန်ထမ်းတအူးကိုအလုပ်ချိန်8နာရီထက်ပိုခိုင်းပြီးနားရဆိုဒီမှာလဲ12နာရီ2ရက်အလုပ်ဆင်းထားတဲ့အတွက်နိုင်ရဟာမိမိတို့ပိုဆင်းထားတဲ့အလုပ်ချိန်ဖြစ်နေတာကိုသိရှိရပါတယ်။ထက်လူကြီးတွေကိုတင်ပြရင်အလုပ်ထုတ်ပါတယ်တဲ့။ဝန်ထမ်းတူရဲ့လစာဟာ3,600ပေးရပြီးအစ်တတူမှာ3,300ပဲပေးရလို့ဝန်ထမ်းအစ်တတွေမကြခဏအစာထိုးခန်းနေရပါတယ်။နောက်ပြီးအလုပ်သမားရုံးဝန်ထမ်းတွေကိုမပုံတင်ထားတာအခွန်ပေးစံတာတွေလည်းမရှိပါဘူး။အဲ့လိုအကြောင်းအရာတွေကိုအထက်လူကြီးတွေနဲ့တက်ဆိုင်ရာအလုပ်သမားရုံးမှာတာဝန်ရှိသူတွေသိရှိပြီးလိုအပ်သလိုစစ်ဆေးဆောင်ရွက်ပေးဖို့ RFA ပေးစာကဏ္ဍကရင်တဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ။
မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစိမ်းမပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ barmi@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်အခုရောက်ရှိလာတဲ့စာကတော့ရန်ကုန်တိုင်းဒေသကြီးလှိုင်းသာယာမြို့နယ်ကဖြစ်ပါတယ်သက်ဆိုင်ရာတာဝန်ရှိလူချင်းမင်းတွေအမြန်ဆုံးကူညီပေးစေချင်ပါတယ်တဲ့လှိုင်းသာယာမြို့နယ်ရေအုပ်ကန်ခေလိုင်းရက်ွက်မှာနေထိုင်သူတချို့ဟာစီပင်မြေတွေကိုလမ်းမပေါ်အထိတိုးချက်ပြီးဈေးဆိုင်တွေဆောက်လုပ်နေပါတယ်။အဲ့လိုလှုပ်ထားတဲ့အတွက်တွားရလာရတာအလွန်အခက်ခဲဖြစ်နေပါတယ်တဲ့။ဒါပေမဲ့လှိုင်းသားရမှာဒီနေရာတစ်ခုတည်းတည်းမကပဲလှိုင်းသားရမြို့နယ်အတွင်းကနေရာတော်တော်များများမှာကျူးကျော်ဆောက်လုပ်ဈေးရောင်းချနေတာတွေနောက်ပြီးရန်ကုန်ပသိမ်လမ်းမကြီးဘေးဝဲရမှာရှိနေတဲ့ကျူးကျော်တွေဟာအလွန်အကြီးတန်းအယုတ်ဆိုးပြီးမူလပကတိနေထိုင်တဲ့ရက်ကွက်သူရက်ကွက်သားများအတွက်အလွန်အဆင်မပြေဖြစ်နေရပါတယ်တဲ့။အဲ့ဒါကြောင့်မလို့သက်ဆိုင်ရာတာဝန်ရှိလူကြီးတွေရဲ့အာနာပိုင်းတွေရဲ့စူပောင်းပြီးလှိုင်းသားရမြို့နယ်အတွင်းကလူသွားလမ်းပေါ်ပိတ်ပြီးဆိုင်ကန်းကျူးကျော်ထားတာတွေနောက်ပြီးအိမ်လုံးကျူးကျော်ထားတာတွေကရှင်းတင့်တာတွေကိုအရင်ဆုံးအမြန်ရှင်းပေးဖို့လှိုင်းသားရမြို့ကတအူးအနေနဲ့တက်ဆိုင်ရလူကြီးတွေကို RFA ကတဆင့်တင်ပြတောင်းခံအပ်ပါတယ်ခင်ဗျာ
အခုပေးပို့လာတဲ့စာကတော့ရခိုင်ပြည်နယ်ကနေပြီးထိုင်းနိုင်ငံမှာတွားရောက်အလုပ်ကင်နေတဲ့ရခိုင်လူမျိုးတအူးပေးပို့လာတဲ့စာပဲဖြစ်ပါတယ်စာထဲမှာရေးသားထားတာကတော့အခုလက်ရှိထိုင်းနိုင်ငံမှာကျွန်တော်အလုပ်လုပ်ကင်နေပါတယ်တခိုင်ပြည်နယ်မြောက်ပိုင်းမှာအင်တာနက်လိုင်းတွေပိတ်ထားတဲ့အတွက်ကျွန်တော်တို့ပြည်သူတွေအတော်လေးဒုက္ခရောက်နေရပါတယ်။အခုဆိုရင်အိမ်နဲ့စကားမပြောရတာတော်တော်ကြာနေပါပြီ။လောက်ကုန်လို့ပတ်စံလွှဲရင်တော်တော်အခက်အခဲရောက်နေရပါတယ်။အဲဒါကြောင့်အင်တာနက်အမြန်ဆုံးပြန်ဖွင့်ပေးဖို့ RFA ကနေတဆင့်မြတ်တာရက်ခန့်တင်ပြလိုက်ရပါတယ်ခင်ဗျာ
။ RFA ကိုပေးစာပေးဖို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက39 444 6143 39 00 2046 2039တို့ဖြစ်ပါတယ
်အခုရောက်ရှိလာတဲ့စာကတော့ကချင်ပြည်နယ်ကပေးပို့လာတာဖြစ်ပါတယ်အာဂရိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ကအမြန်ဆုံးစစ်ဆေးပေးစေချင်ပါတယ်တဲ့ကချင်ပြည်နယ်ကဆော့လို့ရေးအင်ဂျင်နီယာတွေအားလုံးကိုပိုင်ဆိုင်မှုစစ်ဆေးပေးစေချင်ပါတယ်တဲ့အရင်အစိုးရလက်ထက်ကချင်ပြည်နယ်ပူတာအိုကအင်ဂျင်နီယာတွေကိုအဓိကထားစစ်ဆေးပေးစေချင်ပါတယ်တဲ့အဲ့ဒီအင်ဂျင်နီယာတွေဟာအရင်အစိုးရလက်ထက် 4-5 နှစ်အတွင်းမှာမတရားချမ်းသာပြီးတထေးဖြစ်လာကအခုဆိုရင်ပူတာအိုကအင်ဂျင်နီယာများအားလုံးကကုမ္ပဏီ 4-5 ခုထောင်နေကြပြီးကားပေါင်းလဲမရေမတွက်နိုင်အိမ်ခြံပေါင်းလဲမနှဲဖြစ်နေပါပြီတဲ့ကချင်ပြည်နယ်ရောက်ရောက်ချင်းကဆိုင်ကယ်စီးတောင်မရှိပူတာအိုမှာတစ်နှစ်လောက်နေတော့ကား 4-5 စီးတပ်အိမ်နဲ့ကိုပိုင်ကုမ္ပဏီနဲ့ဖြစ်ကုန်ကြပါတယ်တဲ့ရွာတိုင်းမှာခြံတွေအေကလိုက်ရှိနေကြပါတယ်ပူတာအိုရောက်လာတဲ့အင်ဂျင်နီယာတွေဟာဘဲမှမပြောင်းကျင်ကြတော့ပါဘူးကားတွေတစ်စီးပြီးတစ်စီးဝယ်စီးကြတယ်တန်မှန်ယာတုလောက်နဲ့အဲ့လိုဘလို့မှမဖြစ်နိုင်ပါဘူးပတ်စံတွေကြမတရားရကြတယ်လန်ဒရာကြတော့ကောင်းအောင်မလုပ်ကြဘူးအဲ့ဒါကြောင့်သက်ဆိုင်ရာတောင်ရှိသူတွေကအမြန်ဆုံးစစ်ဆေးပေးဖို့ပြည်သူလူထုကိုစားတောင်းဆိုလိုက်ရတာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲ။နောက်လာမယ့်အပတ်တွေမှာရောက်ရှိလာတဲ့စာတွေကိုဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။RFA ကိုစောင့်မျှော်ကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။